အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်ရမယ့် Republican Party ကိုယ်စားလှယ်ရဲ့စကားစစ်ထိုးပွဲတွေကိုနှစ်ချိန်တည်းနဲ့တွင်းမြင်ခဲ့ကြပြီးတဲ့နောက်2016သမ္မတနေရာအတွက် Democratic Party ကိုယ်စားလှယ်ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုတော့ဒီကနေ့အင်္ဂါနေ့ Las Vegas မှာတွင်းမြင်ကြရမှာပါ။စကားစစ်ထိုးပွဲမှာပါဝင်ရမယ့် Democratic ကိုယ်စားလှယ်လောင်း9ယောက်နဲ့အလဲမှာရက်ပြီးဆွေးနွေးသွားမယ့် American နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton ဟာလည်းကိုယ်စားလှယ်လောင်းနေတဲ့မှာထိတ်ဆုံးနေရာမှာရှိနေတဲ့အတွက်အဓိကအာရုံစိုက်ဆွေးနွေးခံရမယ့်သူဖြစ်လာမယ့်အလားအလာတွေလည်းတွင်းမြင်နေရပါတယ်။မကြသေးရင်ကလူလူစစ်တမ်းတွေမှာတော့ဝန်ကြီးဟောင်းကလင်တန်ဟာထောက်ခံမှု40ရာခိုင်နှုန်းနဲ့ထိတ်ဆုံးနေရာမှာရှိနေပြီးအဓိကပြန်ပြတ်ဖြစ်တဲ့ Vermont အထက်လွှတ်တော်အမတ် Bernie Sanders ကတော့ထောက်ခံမှု25ရာခိုင်နှုန်းရရှိထားပါတယ်။ Republican ကိုယ်စားလှယ်တွေကြားပြန်ဆိုင်မှုတွေနဲ့ဆိုင်ရင် Democrat တွေရဲ့စီးရုံးလှုပ်ရှားမှုတွေမှာတော့တယောက်အကြောင်းတယောက်ပြောကြတာမျိုးသိပ်မတွေ့ရသလိုဒီကနေ့စကားစစ်ထိုးပွဲမှာလည်းသူတို့ရဲ့မူဝါဒတွေလှုပ်ဆောင်မှုတွေကိုပဲနှိုင်းယှဉ်ပြောဆိုကြမှာဖြစ်ပါတယ်။ရှင်ပြန်ပြတ်တွေကြားကွာချက်တွေလည်းရှိနေကြတာပါ။ဝန်ကြီးဟောင်းကလင်တန်နဲ့အဓိကပြန်ပြတ်ထက်လွှတ်တော်အမတ် Sanders တို့နဲ့အတူစကားစစ်ထိုးရမယ်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုမဲလီ၊ဗာဂျီးနီးယားထက်လွှတ်တော်အမတ်ဟောင်းဂျင်ဝက်နဲ့ရူတိုင်းလန်ထက်လွှတ်တော်အမတ်လင်ကွန်းရှက်ဖီးတို့ဟာလည်းထောက်ခံမှု100ရာခိုင်နှုန်းလောက်ရဖို့ကိုတော့ကြိုးစားနေကြဆဲဖြစ်တယ်လို့လည်းမချသေးခင်တုန်းကလူမှုစစ်တမ်းတွေမှာဖော်ပြထားကြပါတယ်။